2012ခုနှစ်ရခိုင်ပြည်နယ်အတွင်းဘာသာရေးလူမျိုးရေးအခြေခံပြည်ပခါတွေကြောင့်ဒုက္ခသည်စခန်းတွေကိုရောက်ခဲ့ကြတဲ့ရိုဟင်ဂျာအများစုပါတဲ့မွတ်စလင်တွေဟာဆယ်စုနှစ်တခုကြာလာပြီမဲ့လို့ဒုက္ခသည်စခန်းတွေထဲမှာပဲမျောလင့်ချက်မဲ့အနာဂတ်မဲ့ဆက်ရှိနေဆဲဖြစ်ပါတယ်။ရခိုင်ပြည်နယ်ရဲကမွတ်စလင်အများစုဟာမြန်မာနိုင်ငံတဝန်းသွာလာခွင့်မဆိုထားနဲ့ရခိုင်ပြည်နယ်အတွင်းနဲ့မြို့ပေါ်တွေကိုတောင်လွတ်လပ်စွာသွာလာခွင့်မရှိဘဲပိတ်ပင်ခံထားတာပါ။2012ကနေ2022ခုနှစ်အထိဆယ်စုနှစ်တစုစာပိတ်လောင်ခံထားရတဲ့ရခိုင်ပြည်နယ် IDB ဒုက္ခသည်စခန်းတွေကမွတ်စလင်တွေရဲ့မျောလင့်ချက်တောင်းဆိုချက်တွေနဲ့ပတ်သက်လို့မဆုမွန်မြန်မွန်ကမေးမြန်းပြီးတော့စူးစီးတင်ပြပေးထားပါတယ်ရှင်
။လွန်ခဲ့တဲ့ဇန်နဝါရီ2012ခုနှစ်တုန်းကရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့ပြည်ပခါတွေကြောင့်လူများပြားသေချေခဲ့ရသလိုနေအိမ်တွေစီးပွားရေးလုပ်ငန်းတွေပါတော်တော်များများဖျက်ဆီးခံခဲ့ရတာဖြစ်ပါတယ်။ရိုဟင်ဂျာတွေအပါအဝင်ဌာနေမွတ်စလင်တွေကိုမူရင်းနေရာတွေကနေ IDP ပြည်တွင်းဒုက္ခသည်စခန်းတွေမှာအာဏာပိုင်တွေကနေရာချထားပေးခဲ့ပါတယ်။2018ခုနှစ်အတွင်းမှာပြည်ပခါတွေကတကြောပြန်ဖြစ်လာပြီးတော့ဒေသခံရိုဟင်ဂျာတိမ်းနဲ့ချီပြီးနေဆက်ဖြတ်ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရတဲ့အတွက်သူတို့တွေနေရရင်ပြန်ရေးကပိုးပြီးတော့မှအလံဝေးလာပါတယ်။အဲဒီနောက်မှာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့စစ်တပ်တို့ကြားတိုက်ပွဲတွေနဲ့မြန်မာနိုင်ငံမှာဆ ਿਆ နာတိမ့်ပြီးတဲ့နောက်ပိုင်းအခြေအနေတွေကြောင့်ဒုက္ခသည်တွေနေရပြန်ရေးဟာလည်းမျောလင့်ချက်ပိုးပြီးတော့ကင်းမဲ့လာပါတယ်။မွတ်စလင်ဒုက္ခသည်တွေခိုလုံနေထိုင်ရာစစ်တွေမြို့နယ်တက်ကယ်ပြင်ဒုက္ခသည်စခန်းကဥမောင်လေးက2012ခုနှစ်ကနေ2022ခုနှစ်အထိဆယ်စုနှစ်တနစ်စာတောင်ပိတ်လောင်ခံထားရတဲ့သူတို့ရဲ့အခက်အခဲစိန်ခေါ်မှုတွေကစကားလုံးနဲ့ဖော်ပြဖို့တောင်ခက်ပါတယ်လို့ဆိုပါတယ
်။အမကျွန်တော်တို့ကကတိအမပေါ်လာရကကျော်စမကြီးပင်ရကြီးဇာရကကျော်နောက်ပြီးတော့ကန်ပလုံးမှာကိုပဲတဲနေနေရတဲ့ဆင်တဲ့ကျော်မိသားစုတွေအဓိကမှကျွန်တော်ကအစီအစအတော့ကျွန်တော်ကိုလုပ်ပြီးကိုလူရာမှာဆိုပေါ်လာရင်အဝင်းနေစမကြီးပင်ရကြီးမှာဗမာဆင်တဲ့လောက်ဘူး
ဟုတ်ကဲ့အခု10နှစ်တောင်ရှိလာပြီဆိုတော့10နှစ်ကာလအတွင်းမှာကြုံရတဲ့အခက်အခဲတွေကအခက်အခဲအဖြစ်ဆုံးဆိုရင်ဘာလို့ပြောလို့ရမလဲရှင်။အပြင်သွားလာခွင့်လည်းလုံးဝပိတ်ထားတာဆိုတော့လေ
အဲ့ဒါအများအဓိကရေးကြည့်ရမှာမပုံတင်ထားတာလေတော့ဖတ်တာလည်းကြားလည်းမကြားတာမကြားဘူး။နောက်ပြီးဟိုကိတိတော့တင်းနေရတယ်တင်းနေသွားတာလေမတင်လို့ဘူးမှာလည်းမကားကျေချုံနေရတယ်။ဒီဘက်ကကြတာမှာတောင်းရင်ယူထားပြီးတော့မှပလတ်တင်တော့ပေးတယ်မှာအဲ့ဒါနဲ့လုံတော့တာမရှိပါမှကျွန်တော်ဒုက္ခရောက်တယ်
ဒီလို IDB စကန်းနေတဲ့ကမွတ်စလင်ဒုက္ခသည်တွေအပြင်ရခိုင်ပြည်နယ်ထဲမှာပဲခြေရွာတွေမှာနေထိုင်ရတဲ့မွတ်စလင်တွေအတွက်လွတ်လပ်စွာသွားလာခွင့်မရှိဘဲသူတို့ကိုမြန်မာနိုင်ငံနဲ့ရခိုင်ပြည်နယ်ထဲမှာတောင်အသွားအလာတွေကိုကန့်သတ်ထားဆဲဖြစ်ပါတယ်။ရခိုင်ပြည်နယ်ထဲကမွတ်စလင်ခြေရွာတွေနောက်ပြီးတော့မွတ်စလင်ဒုက္ခသည်စခန်းတွေစီကိုသွားတဲ့လမ်းလိုက်မှာလည်းစစ်ဆေးရေးဂိတ်တွေရှိပါတယ်။မွတ်စလင်ခြေရွာအချင်းချင်းသွားလို့ရပေမဲ့လို့တခြားမျိုးပေါ်နဲ့မွတ်စလင်တွေအများစုနေထိုင်ရမဟုတ်တဲ့တခြားခြေရွာတွေကိုဖြတ်တန်းသွားလာခွင့်ပိတ်ပင်ထားတာဖြစ်ပါတယ်။ရခိုင်ပြည်နယ်တဲချောင်းလက်သမားခြေရွာအကွက်ရှိမှာနေထိုင်တဲ့မွတ်စလင်ဦးမောင်မောင်ခိုင်ကတော့သူတို့အတွက်အလိုလားဆုံးနဲ့အဖြစ်ချင်းဆုံးဆန္ဒကလူသားတစ်ယောက်လိုလူခွေးနဲ့အညီလွတ်လပ်စွာလှုပ်ရှားသွားလာခွင့်ပါပဲလို့ဆိုပါတယ်။
ကျွန်တော်သွားရတယ်လာရတယ်ခရီးတော့ကောင်းတဲ့အဆင်မပြေဘူးကျွန်တော်လမ်းခရီးတော့အဆင်မပြေဘူ
းဟုတ်ကဲ့ဘာဖြစ်လို့လဲ
အဲကော်ဘောမပုန်လာလူမဲလဲမပုန်လာကရှိမှသွားလို့ရမယ်လဲမပုန်လာကမရှိရအများကြီးတဲ့ပြိုးစီပြီးရှောက်တာတည်းရှိတယ်လေရတာလူတွေရှိတယ်မရတာကအများကြီးပဲ
လက်တလုံးမှာတော့ရခိုင်ပြည်နယ်ထဲမှာအာဏာပိုင်တွေကမွတ်စလင်တွေကိုနိုင်ငံသားဖြစ်မှုကိုတေချာစစ်စစ်ပြီးတော့အထောက်ထားခိုင်လုံတဲ့သူတွေကို NVC လို့ခေါ်တဲ့အတိအမှတ်ပြုကတ်တွေထုတ်ပေးထားပြီးတော့သွာလာခွင့်ပေးထားတာရှိပေမဲ့မွတ်စလင်တော်တော်များများကတော့နိုင်ငံသားစစ်စစ်ရေးကတ်တွေမရကြပါဘူးလူတရာလျှောက်ထားရင်65ယောက်လောက်ကအပယ်ချခံရတဲ့အနေအထားဖြစ်နေပါတယ်လို့တဲချောင်းလက်သမားရွာကမွတ်စလင်ဦးမောင်ခိုင်ကဆိုပါတယ
်လျှောက်တာလျှောက်တာပြီးတော့ရတာရဟိုတရားမှာ9ရောက်လောက်ပဲရတယ်65ရောက်မရတာတူရှိတယ်။အဲ့ဒါကရှိရင်လည်းကျတော့တွားလို့လာလို့တော့ရတယ်လေရင်နဲ့ရင်ကိုယ်တွေပါတွားလို့ရတယ်လေ။အဲသူတို့ကဒီလိုပေါ့သူတို့ရှောက်တာလားဒီဟာရှောက်တာလားဒီသူတို့ကပထမ2023ကမှရတယ်2023နောက်ပိုင်းမှရှောက်တာလားလူတွေကအခုကြားမလားကြားမလားလို့ပြောတယ်။မြေပြတာကစင်လားအဲ့လိုပြောတယ်။
ဟုတ်ကဲ့အဲ့သွားဖို့လာဖို့အပြင်မော်ဒီဟိုစားဝတ်နေရေးတို့ဟိုဒီအဲ့မှာစီးပွားရေးဘာညာလုပ်တဲ့ဟာတွေရောလုံခြုံမှုရှိလားဘာအခက်ခဲတွေရှိလဲရှင
်တဲချောင်းမှာဘာတခုမှလုံးမရှိတော့ဘူးဟာဟိုပဲရှိတယ်ဘယ်လေသွားပြီးတော့ငါးပန်းလဲနေငယ်ငါးပန်းလဲဒီကငါးပန်းလဲရတယ်ငါးပန်းလဲရတာဟာလေဆက်ရှိနေကြရတယ်နဲ့ဟိုရဲကစိတ်ကတမျိုးလဘကကစိတ်ကတမျိုးစကြကတစိတ်က အဲ့ဒါအများကြီးပဲမခိုက်ဘူးကြည့်ကြည့်တဲ့စီစီများနဲ့အဲ့ဒါတကူပဲရှိတဲ့ဆိုအမရေအဲ့ဒီလောငါးပဲလင်နဲ့အင်းလီကိုသွားပြီးတော့ငါးပန်းတာလို့တကူပဲရှိနော
်ဟုတ်ကဲ့
အဲ့ဒါလည်းအဆင်မပြေဘူ
းအခုလိုမျိုးရခိုင်ပြည်နယ်တဲကမွတ်စလင်တွေအပြင်ဆယ်စုနှစ်တစုစာဒုက္ခဆင်စခန်းတွေထဲမှာပဲအပြင်ထွက်သွားလာခွင့်မရှိပဲနေထိုင်နေကြရတဲ့မွတ်စလင်တွေအတွက်အနာဂတ်တွေမျောလင်းချက်တွေကင်းလာပြီးတော့သူတို့ကန့်နေမှာပဲပိတ်ထားခံရတဲ့နှစ်တွေကြာလာတာနဲ့အမျှသူတို့ရဲ့နေစဉ်ပုံမှန်စားဝတ်နေရေးကျန်းမာရေးပညာရေးနဲ့ရုပ်ပိုင်းစိတ်ပိုင်းဆိုင်ရာမွန်းကျက်မှုတွေဖြစ်လာနေပါတယ်။အရင်တုန်းကရခိုင်ပြည်နယ်မှာဒီလိုဘာသာရေးလူမျိုးရေးအခြေခံတဲ့အဓိကယုံပြိပခါတွေမဖြစ်ခင်တုန်းကမွတ်စလင်တွေလွတ်လပ်စွာသွားလာခွင့်ရခဲ့တာပါ။ဒါ့အပြင်ဒီရခိုင်လူမျိုးတွေနဲ့အတူတူစီးပွားရေးလုပ်ကင်ခဲ့ကြတာဖြစ်လို့အခုအချိန်မှာတော့သူတို့အတူရှင်တွဲပြီးပြန်ပြီးနေထိုင်နိုင်ရေးဆိုတာကတော့ယုံကြည်မှုကပြန်လည်တည်ဆောက်နေရစေအခြေအနေဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ကိုရိုင်း2016ခုနှစ်တုန်းကဖွဲ့စည်းပေးခဲ့တဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်နဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်အရဆိုရင်မွတ်စလင် IDP တွေကိုသူတို့မူလနေထိုင်တဲ့နေရာတွေကိုပြန်လည်နေရာချထားပေးဖို့ဒါမှမဟုတ်တခြားနေရာတစ်ကိုပြန်ပြီးတော့ရွှေ့ပြောင်းပေးမယ်ဆိုရင်သူတို့ရဲ့သဘောဆန္ဒအရဆောင်ရွက်ပေးရမယ်လုံခြုံမှုရှိရမယ်ဒါအပြင်ဂုံသိက္ခာနဲ့အညီပြောင်းရွှေ့ပေးနိုင်ရမယ်ဆိုတဲ့အချက်ပါဝင်ပါတယ်နောက်သူတို့မူလနေထိုင်ရာဒေသတွေမှာပြန်လည်နေထိုင်ဖို့ကိုဦးစားပေးဆောင်ရွက်ရမှာဖြစ်ပြီးတော့အဲ့ဒီလိုမလုပ်နိုင်ဘူးဆိုရင် IDP တွေပြောင်းရွှေ့လို့တဲ့နေရာတစ်ကိုပြောင်းရွှေ့နိုင်အောင်ဆောင်ရွက်ပေးရမယ်လို့အကြံပေးထားပါတယ်။အဲ့ဒီတုန်းကအုပ်ချုပ်ခဲ့တဲ့ NLD အစိုးရအနေနဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့လည်းကိုဖီအာနန်ကော်မရှင်အကြံပြုချက်တွေအတိုင်းဆောင်ရွက်မယ်ဆိုတာကိုကတိပြုခဲ့ပါတယ်။ဒါပေမဲ့လို့2021ခုနှစ်မှာမြန်မာနိုင်ငံမှာဆက်ရနာတိမ့်ခံလိုက်ရပြီးတဲ့နောက်ပိုင်းအခုချိန်ထိ2022ခုနှစ်ကနေ2022ခုနှစ်အထိ IDB ဒုက္ခသည်စခန်းတွေထဲမှာပဲနေထိုင်ရတဲ့မွတ်စလင်တွေရောပြီးခဲ့တဲ့2018ခုနှစ်တိုက်ခိုက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ထိတိမ်းရှောင်သွားရတဲ့မွတ်စလင်ဒုက္ခသည်တွေပါနေရရင်ကိုအခုချိန်ထိမပြောင်းနိုင်ကြသေးပဲနဲ့သူတို့နိုင်ငံသူတို့နေရရင်ကိုပြောင်းနိုင်ကြဖို့ဆိုတဲ့မျှော်လင့်ချက်အနာဂတ်ကတော့မဲ့နေကြစေဖြစ်ပါတယ်ရှင်။